စစ်ကောင်စီနဲ့အာရခတပ်တော်အေဂျာတိုက်ပွဲတွေပြင်းထန်နေတာနဲ့အမျှရခိုင်ပြည်နယ်မှာအရသာထိခိုက်သေဆုံးမှုတွေရှိနေတယ်လို့ဒေသခံတွေကပြောပါတယ်ဒီကနေ့မနက်ပိုင်းကလည်းရခိုင်ပြည်နယ်တောင်ပိုင်းကြောက်ဖြူမြို့နယ်စနဲမြို့ဈေးအတွင်ဒရုန်းထိမှန်ရာကအနည်းဆုံးတဦးသေဆုံးခဲ့တယ်လို့ဒေသခံတယောက်ကပြောပါတယ်
ဟုတ်ကဲ့ကိုမနေ့ကဘောနောဈေးမှာလူစီတဲ့အချိန်အဲမှာကားခိုက်အဝမ်းသားကိုကျွန်တော်ဒီတောင်မကြီးတဲစကန်ကတက်ခိုက်ဒေယုံနစီးရဲ့ပြီးတော့ဒီကင်းထောက်ဒေယုံဟွန်ဒစီးရဲ့လာပြီးကြည့်တယ်ဆိုအဲမှာဟိုကျွန်တော်ဒီလက်ဖက်ကြီးဆိုင်ကဟိုပိုင်ရှင်ဆိုင်ပိုင်ရှင်တယောက်တော့ဆုံးသွားတာရှိတယ်နောက်တော့ထိခိုက်ဒဏ်ရာရတာတော့9ယောက်6ယောက်လောက်ရှိတယ်ကို
စစ်ကောင်စီရဲ့ drone နဲ့တိုက်ခိုက်မှုလို့ဒေသခံတွေယူဆနေပေမဲ့တီးကြအတီးပြလို့တော့မရပါဘူးစနဲမျိုးနယ်မှာစစ်ကောင်စီရဲ့စကန်ကလက်ရကြီးတွေနဲ့လှမ်းပစ်နေတာတွေရဟတ်ယာဉ်တွေ drone တွေနဲ့ပစ်ခတ်မှုတွေကြောင့်ဘေးလွတ်ရာတိတ်ရှောင်နေကြရတယ်လို့လဲဒေသခံတွေကပြောပါတယ
်ဟုတ်ကဲ့ကိုဒါကတော့ဟိုဘုန်းတော်စေရရသူတို့စစ်တိုက်တယ်ဆိုတော့တိုက်ကြဖို့ဒါဟိုချင်းချင်းသူတို့ဒီကလက်နဲ့ကင်ချင်းချင်းတိုက်တယ်ဆိုတော့နိုင်တဲ့လူနိုင်မဲ့ရှုံးတဲ့လူရှုံးမဲ့ဘုန်းတော်ဒါကတော့သူတို့ဒီတော့ရအခုကဒီပြည်သူတွေစီရတဲ့အချိန်အရသာတွေဒုက္ခရောက်နေတဲ့အချိန်မှာသူတို့တမင်တကာယူဆပြီးတော့ဘောတော့ဓမ္မပိုင်းတော့အတန်နဲ့၆လနဲ့ပြီးတော့အခုကတကယ်ယူချက်ရှိရှိဒီပြည်သူတွေကိုပေါ့ဥတည်ပြီးတော့လေအဲဒါကြောင့်ကျွန်တော်တို့တိုင်မကောင်းဖို့ကိုရချင်းချင်းပြောရင်တော့ဒါသူတို့ဟိုဘယ်လိုပြောမလဲဒါရောက်လာတာဘောတော့ဒီတန်းတမင်သက်သက်ဒီပြည်သူတွေကိုဒုက္ခရောက်စေခြင်းပြီးလောက်တယ်အဲ့လိုတော့မြင်ပါတယ်ကို
လက်ရှိမှာတော့ရခိုင်တောင်ပိုင်းကတန်ရွယ်မြို့နယ်တစ်ခုထဲမှာသာစစ်ကောင်စီနဲ့ AA နှစ်ဖက်အပြန်အလှန်တိုက်ပွဲအကြီးအကျယ်ဖြစ်ပွားနေတာပါဒါပေမဲ့လည်းစစ်ကောင်စီဘက်ကတော့ရခိုင်ပြည်နယ်တောင်ပိုင်းကတောင်ကုန်းကြောက်ဖြူလိုမြို့တွေကို AA တပ်ဖွဲ့တွေလာရောက်တိုက်ခိုက်နိုင်တာကြောင့်အနီးဝန်းကျင်မှာမြို့မြို့မိုင်းတွေထောင်ထားသလိုလက်နက်ကြီးတွေနဲ့လည်းမြို့နီးနားကျေးရွာတွေကိုနေစဉ်ဆိုသလိုပစ်ခတ်နေတယ်လို့ဒေသခံတွေကပြောပါတယ်စစ်ရေးတင်းမာမှုကြီးထွားလာနေချိန်မှာမြို့မြို့မိုင်းကြောင့်အရသားတွေထိခိုက်မှုတွေလည်းတိုးလာနေတယ်လို့ကြောက်ဖြူဒေသခံတို့ကပြောပါရယ်
။ဟုတ်ကဲ့ကွယ်ဒီမြင်းကောင်းမိုင်းကတော့ဒီစစ်ကောင်စီကတောင်းလာတာတော့ရွာပေါင်း30ကျော်လားလေသူတို့ကမိုင်းတွေတအားထောင်ထားတာတွေရှိတယ်။အဲအဲ့ဒီမှာနောက်ပြီးတော့ဒီဒေသခံတွေကတော့ဒီနေ့စဉ်နဲ့အများပေါ်ဒီမြင်းကောင်းမိုင်းအနေနဲ့ပြီးတော့ဒီရှေ့ပြတာတွေတော့ရှင်ဒီနေ့ထိနောက်ဆိုရင်တော့ဒီ100လောက်တောင်ထိခိုက်တန်ရတာရှိတာတွေရှိတယ်။မနေ့ကဆိုလေဒီအဓိကမြင်းကောင်းမိုင်းနေမင်းတဲ့ရွာတွေကတော့ဒီအုံကောတို့ဒီမလကျွမ်းတို့ဒီကျိုင်းစီကေတို့ဒီမင်းတန်းတောင်တို့အဲ့ဒီပါဝန်ကြီးတွေကလည်းတော့မကြမ်းကြဲအဲ့လိုနင်းပြီးတော့ဒီထိခိုက်တန်ရရတဲ့ရှင်ရှိုးကြလို့ရှိရင်ဒီမိုင်းတောင်တဲ့နေရာတွေကိုနောက်ထပ်လူတွေတော့ပြီးမရှာရတဲ့အကြောင်းဒီပြီးတော့နေပြီးတော့ဒီအဲ့ဒီမှာပဲအသက်ဆုံးရှုံးသွားရတာလေလေလူတွေတယောက်နှစ်ယောက်တော့ရှိတာလည်းတွေ့ရတယ
်မနေ့ကလည်းကြောက်ဖြူမျိုးအနီးအုံတော်ကြီးရွာကဒေသခံတူရွာနာကတောင်ပေါ်ကိုဝါခုတ်သွားရင်မိုင်းနှမိတာကြောင့်အပြင်းထန်ဒဏ်ရာရရှိခဲ့တယ်လို့နီးစပ်သူတွေကပြောပါတယ်မင်းမြုံမိုင်းအနေရဟာအခုအခါလေယာဉ်လုပ်ငန်းအများစုလုပ်ကင်ကြတဲ့ကြောက်ဖြူဒေသခံတွေအတွက်ကြီးမားတဲ့စိန်ခေါ်မှုလည်းဖြစ်လာနေတာပါ
အခုလိုမျိုးဒီလူတွေကဒီမြေဖောက်ပိုင်းတွေနဲ့ဒီမျိုးပါပါတွေကိုဝိုင်းရံပြီးကာထောက်လာလို့ရှိတယ်အဲ့ဒီကံတော့ကြောင့်ဒီဒေသခံပြည်သူတွေရဲ့ဒီအဲတော့လာလောက်ချရဲတွေခဲခဲတဲ့အပြင်ဒီလောက်ကင်ဆော့တောင်းနေတဲ့နေမြေတွေရှိနေအဲ့ဒီနေမြေတွေကိုသူတို့တော့လာလောက်ချလို့မရတော့ဘူးဒါကြောင့်သူတို့ဇာပန်နေကအဆက်နောက်ပြီးတော့ဒီမိုးကြလို့ရှိရင်ဒီလေလောက်တဲ့လောက်ကင်ဆော့တောင်းတဲ့လူတွေမြရတော့ဒီကိုလေမှာကိုညံပြီးတော့ဒီမိုးကလည်းကြတော့မယ်ဆိုတော့လေကိုလောက်ကင်ဆော့တောင်းနိုင်မယ်အနေထားတွေမတရားတာတွေရှိတယ်အဲ့ဒါကြောင့်ဒေသခံတွေကတော့ဒီနေ့တော့အဲ့ဒီပန်းမွင့်ကြီးမှာရှိတဲ့နေမြေတွေကိုမလောက်လိုက်လို့ရှိရင်နောက်နေ့အတွက်လည်းနေပြီးတော့ဒီ server နေရတဲ့အမြန်ခဲခဲလာတာကြီးကျုံနိုင်တယ်ပေါ့
ရခိုင်ပြည်နယ်ကမြို့နယ်18မြို့နယ်အနည်း15မြို့နယ်ဟာစစ်တပ်ခန့်နေရပြီးလက်နက်ကြီးနဲ့လေကြောင်းတက်ခဲမှုတန်းခန့်နေရကြောင်းကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာယုံကပြီးခဲ့တဲ့သတင်းပတ်ထဲမှာပဲထုတ်ပြန်ထားပါတယ်ဖေဖော်ဝါရီ29ရက်နေ့ကနေမတ်လ9ရက်နေ့အတွင်းစစ်တွေမြို့မှာလက်နက်ကြီးပစ်ခတ်မှု3ခုကြောင်းတေဆုံးသူအရတားအနည်းဆုံး29ဦးနဲ့ဒဏ်ရာရသူ42ဦးရှိတယ်လို့လဲဖော်ပြခဲ့တာပါတိုက်ပွဲတွေကြောင့်ရခိုင်ပြည်နယ်နဲ့ချင်းပြည်နယ်ပလဝရုံမှာနေရဲဆွန့်ခွာရသူ 35,000 လောက်ရှိမယ်လို့လည်းခန့်မှန်းထားပြီးအရင်ကရှိပြီးသားအရေးအတွက်နဲ့ပါဆိုရင် 3,000 ကျော်ပြီလို့လည်းပြောပါရခင်ဗျာ